့ရဲ့စီရင်ရောက်တဲ့ခါကျတော့ဒီဆက်လေးနဲ့တက်ပြီးတော့ဒီစလုံးကိုလှုပ်လှုပ်တာပေါ့လေအဲ့ချိန်ပြောင်းဆက်လေးရဲ့စကားလည်းမပြောနိုင်တော့ဘူးမျက်စိလည်းမဖွင့်တော့ဘူးပေါ့လေအဲ့ခုံမုံတို့အဲ့ရနဲ့စောင့်စောင့်နဲ့စောင့်နေပြီးတော့နေခင်းတနာကြီးခုနှစ်မိနစ်ချိန်မှာဆက်တော်ကြီးဒီပိုက်တွေပါချိုးထွက်တဲ့ချိုးထွက်တဲ့ပေါ့လေအပြန်တော်မူသွားတာပေါ့
ပြင်ပါဗျာအဲ့တော့ဆရာတော်ဘုရားကြီးဇာပနာအတွက်ကိုအရှင်ဘုရားတို့အခုဘယ်လိုစီစဉ်ပါလဲဗျာ
ဘုမုံတို့ဒီမှာသာသနာ့ဦးဆောင်ဆရာတော်ကြီးပြုစည်းပြီးတော့ဘုမုံတို့ဒီမှာဆရာတော်ကြီးလည်းကြွလာပါမယ်နောက်အင်္ဂလန်ဆရာတော်ဦးဟုတ်တယ်ကြွလာပါမယ်အဲ့တော့ကြွလာပြီးတော့ဘုမုံတို့ဒီမှာရှိတဲ့ဒီပါကင်ဆောင်ဆရာတော်ဦးဝင်းကဒီမှာဘုမုံတို့ဩဝါဒခံယူပြီးတော့ဒီမှာရှိတဲ့ဆရာတော်တန်ခါတော်ကိုပြုစည်းပြီးတော့သာသနာ့ကော်မတီဖွဲ့ပြီးတော့ဘုမုံတို့သာဆရာတော်ဘုရားကြီးရဲ့ဒါပေမဲ့တော့တန်တန်ဝိုင်းနဲ့ဘုံတို့ဒီအန်ဒီမာနောက်ဆုံးသာပနာပူဇော်ဖို့ရှိဘုံတို့ချိန်မှကြမှာပါဘုံတို့ဒီမှာပဲမိသိယူပြီးတော့ပြာယူထားပြီးတော့ပြာတော့ဘုံတို့ဆဲတော်ဖျားကြီးရဲ့တတိယတာဝကတွေဟိုမှာမြေမှာရှိခါကြတော့အဲဒီတတိယတာဝကတွေကိုဒီဘုံတို့ကနေပြီးတော့ပို့ပြီးပါပါ
တင်ပါဗျာခုလိုတာနာဥဆောင်ရဲ့နိုင်ကဆရာတော်ဖျားကြီးပြန်လွန်တော်မူအခါကြတော့တာနာဥဆောင်ဖွဲ့အနေနဲ့ရောဗာဆက်လို့မျိုးရှိပါလဲဗျာ
ဘုံတို့ဒီအစွင့်ဆရာတော်ဖျားကြီးကအဲဒီမြန်မာမူရင်းမှာဆယ်တော်ဖျားပြောတော်တဲ့စကားလည်းရှိပါသေးတယ်။အဲ့ဒါပါလဲဆိုတော့ဒီသာသနာ့ဦးဆောင်ဌာနချုပ်မြန်မာခမ်းမဖုန်လေးမှာဆယ်တော်ဖျားကြီးကမြန်မာနိုင်ငံမှာသာသနာ့အံတွေတကယ်ကြောက်ရွံ့နေပြီးကြောက်ရွံ့နေတဲ့ကြောင့်မို့ညာရှင်လူပြည်သူတွေညင်းညွတ်နေသာသနာ့အံတွေကာကွယ်ရေးတွေကိုလှုပ်ဖို့ရချင်းကြတာပါပြီတဲ့။အဲ့တော့မြန်မာနိုင်ငံသာသနာမပြောက်ွယ်သွားရအောင်မြန်မာနိုင်ငံဒီမိုကရေစီရရှိလာအောင်အဲ့ဒီမကူရည်ရွယ်ချက်နဲ့ဘုံမှန်သာသနာ့ဦးဆောင်လည်းရှိကျန်းနေတဲ့ဆယ်တော်တန်ခါတော်များစုကြည့်ပြီးဆယ်တော်ဖျားကြီးရဲ့ဆန္ဒတွေကိုပြောအောင်ဘုံမှန်တို့အနေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။